နိုဝင်ဘာလ၃ရက်တာကျင်းပမဲ့ကြားဖြတ်ရွေးကောက်ပွဲပေါ်လူရဲအယုံဆိုင်မှုဟာတက်ဆိုင်ရာဒေသကနိုင်ငံရေးပါတီရဲ့လှုပ်ရှားမှုနဲ့လူရဲအခြေအနေပေါ်မူတည်ပြီးတော့ကွဲပြားပေမဲ့ပြည်သူအများစုရဲ့နိုင်ငံရေးအပေါ်စိတ်ဝင်စားမှုကတော့ရော့မသွားဘူးလို့လူပောင်တီဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောနဲ့ပြည်သူပါတီဒုတိယကောင်ဆောင်ဦးရဲနိုင်တို့ ဦးရဲနိုင်အောင်တို့ကတုံ့တက်ပါတယ်လူပောင်တီဒီမိုကရက်တစ်ပါတီဟာညှင်းချမြို့နယ်ကကိုယ်စားလှယ်တအုပ်ဝင်ရောက်ရှင်ပြန်မှာဖြစ်ပြီးပြည်သူပါတီကတော့မကွေတိုင်းဒေသကြီးမင်းမှုမြို့နယ်ကတတိပုဂ္ဂလကိုယ်စားလှယ်တအုပ်ကိုဝန်ရံကူညီပေးမှာဖြစ်ပါတယ်ဦးအောင်မိုးစောနဲ့ဦးရဲနိုင်အောင်ကိုကိုတိန်ထိုင်ကရန်ကုန်ဗီအိုအေမြန်မာပိုင်းဌာနရုံးခွဲမှာတွေ့ဆုံမေးမြန်းထားပါတယ်ပေါ်မိုး တ်ဝင်စားမှုအားနည်းသလားအခုဒီမဲဆက်စည်းရုံးဘွဲတွေမှာဝင်ပါတဲ့အခါမှာလူလူရဲ့တုံ့ပြန်မှုအခြေအနေလူလူကဒီရွေးကောက်ပြည်သူလူလူကဒီရွေးကောက်ပွဲပေါ်မှာဘယ်လိုသဘောထားရှိတာတွေ့ပါလဲခင်ဗျ
ကျွန်တော်မူလပေါ့နော်ဒီရွေးကောက်ပွဲဝင်မယ်လို့မဆုံးဖြတ်ခင်ဆုံးဖြတ်ပြီးကာစားမှာတော့ကျွန်တော်လည်းကုနာလို့ပဲကျွန်တော်ယူဆတယ်ဟိုနိုင်ငံရေးအခြေအနေကြီးရလဲဣလလေတော့ဟိုဒီရွေးကောက်ပွဲကိုလည်းလူတွေကစိတ်ဝင်စားမှာမဟုတ်ဘူးပေါ့နော်ကျွန်တော်အဲ့လိုယူဆရတယ်ဒါပေမဲ့လက်တွေ့ကျွန်တော်တို့ဒုတို့ပေါ့တကယ်ဟိုကမ်ပိန်းတကယ်လှုပ်ကြည့်တဲ့အခါကျတော့လူတွေရဲ့စိတ်ဝင်စားမှုကတဖြည်းဖြည်းတက်လာလို့ကျွန်တော်ပြောရတဖြည်းဖြည်းတက်လာတယ်လို့ယူဆလို့ရတယ်ဆိုအဲ့တော့ကျွန်တော်ဘာလို့သွားပြီးတော့သုံးသပ်မိတယ်လဲဆိုတဲ့အခါကျတော့တိတိချက်ကဒီဒေတာတစ်ခုမှာသမုတ်ဒီတိုင်းပြည်မှာပေါ့လုံနေနိုင်ငံရေးပါတီတွေကနိုင်ငံရေးအလုပ်ကိုဘယ်လောက်ထိလှုပ်တယ်လဲမလှုပ်ဘူးလဲအဲ့ဒီပေါ်မှာမူတည်ရလို့ထင်တယ်ရွေးကောက်ပွဲကာလကြတဲ့အခါကျတော့အပြိုင်တွေလှုပ်ရတာ哦အဲ့လိုဒီနိုင်ငံရေးပါတီတွေကလှုပ်လှုပ်ရှားရှားအပြိုင်လှုပ်လာလေလူတွေစိတ်ဝင်စားမှုကပိုတက်လာလေပဲဆိုတော့ဟိုနောက်ပိုင်းနေကျွန်တော်ရွာချေးရွာတွေသွားတဲ့အခါကျတော့ချေးရွာတော်တော်များများဟောပြောပွဲတွေလုပ်ခိုင်းတယ်ကျွန်တော်ကပထမပိုင်းတော့ဒီကိုအခြေအနေရပေါ့နော်ဒီပန်ဖလက်တွေဝေတယ်သူအိမ်မှာစကားပြောဖို့လုပ်တယ်ဒါပေမဲ့ရောက်တိုင်းရောက်တိုင်းမှာရွာတော်တော်များများကဟောပြောပွဲတွေလုပ်ပေးပါတောင်းဆိုရယ်ပေါ့နော်ဟိုတကယ်ကျွန်တော်တို့ထဲဝင်အလုပ်လုပ်တဲ့အခါမှာကျွန်တော်တို့လုပ်ရင်လုပ်တဲ့လောက်လူတွေကဟိုစိတ်ဝင်စားမှုပိုလာတယ်လို့ကျွန်တော်တော့ဟိုကျွန်တော်နားလဲပေါ့ကျွန်တော်တွေ့ကြတယ်အဲ့လိုပြောခြင်းနဲ့သို့တော်လည်းပဲခုနဟိုဘလောက်ထိစိတ်ဝင်စားသလဲဆိုတာကတော့ကျွန်တော်လည်းအသေးချာခံမှန်းကက်တယ်ရွေးကောက်ပွဲနေ့မှာလူဘလောက်ထိ
မပြေးတယ
်မပြေးလဲအဲ့ပုံမှာမူတည်မထင်ပါဘူ
းမဲလာပြေးတဲ့လူကြီးတို့များမယ်လို့ပြောလဲလား
ကျွန်တော်ထင်တယ်9040 40 50အဲ့လောက်ပဲလို့ကျွန်တော်တို့ထင်တယ်သို့တော်လည်းအဲ့ဒါကလည်းတကယ်တကဘာလုံးနဲ့ရှင်အဲ့ standard ကလည်းပဲနိုင်တဲ့ standard မဟုတ်ဘူး 40% လောက်ပါကျွန်တော်နားလည်မှုပေါ့နော
်ဦးရဲနဲ့ဟောဒီ message စီရင်မှုတွေလုပ်တဲ့ချိန်မှာလူတို့ကဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုအခြေအနေကိုဘယ်လိုသုံးသပ်ပါလဲ
ကျွန်တော်တို့ဝိုင်းရအားပေးနေတဲ့တတိပုဂ္ဂလကိုယ်စားလှယ်ဝေတဲ့မကွေတိုင်းဒေသကြီးအမှတ်နှစ်ပေါ့တိုင်းဒေသကြီးအမှတ်နှစ်မဲဆန္ဒနယ်မှာစုစုပေါင်းကြီးရ80နဲ့ရှိရွာရှိတယ်။80နဲ့ရှိရွာကိုကျွန်တော်တို့ဒီမဲဆွယ်စီဝင်ဆင်းတဲ့အခါမှာကြီးရွာအားလုံးလူလူမှာစိတ်ဝင်စားတုံ့ပြန်။မတချို့ရွာတွေဆိုလို့ရှိရင်သူစိုက်ရေးပြိုးရေးတခြားကိစ္စတွေရှိလို့လူငယ်ပိုင်းလူလတ်ပိုင်းကအလုတ်သွားလုပ်နေရတော့ရွာမှာကြံခဲ့တဲ့မိန်းမတို့တက်ကြီးရွယ်ဦးတို့ကလာပြီးနားထောင်နေမိခွန်းမေးရေဆိုတော့ဒီကြီးရွာ80ရှိရွာရဲ့အတွေ့အကြုံကိုခြုံပြီးကျွန်တော်တို့ကကြည့်မယ်ဆိုရင်လူတို့ဒီနိုင်ငံရေးကိုစိတ်ဝင်စားတယ်။ဘာလို့သူတို့နေစဉ်ဘဝနဲ့နိုင်ငံရေးနဲ့ဆက်ဆက်နေရဆိုတာကိုစကားလုံးအားဖြင့်မပြောတတ်တော့လဲမပြောတော့လဲပဲသူတို့လက်တွေ့ဘဝအရာသိနေတဲ့အတွေ့လူတို့ဟာနိုင်ငံရေးလှုပ်ရှားမှုနိုင်ငံရေးဒီလိုမဲဆွယ်စည်းရုံးမှုတွေကိုစိတ်ဝင်စားရှိတယ်ဆိုတာတော့ကျွန်တော်တို့ချင်းပြေပေါက်ပြောနိုင်တယ်အဲ့တော့ဒါဒီပေါ်မှာအခြေခံပြောရရင်ပြည်သူလူထုဒီနိုင်ငံရေးပေါ်မှာစိတ်ကုံသွားတယ်လို့တော့ကျွန်တော်မယူဆဘူးသို့တော့လက်ရှိအနေထားအပေါ်မှာသူတို့အားမလို့အားမရဖြစ်နေတာတွေတော့ရှိတယ်ဒါကတော့ဟိုလက်ရှိအစိုးရဟိုအစိုးရတခုတည်းအပေါ်တော့ကျွန်တော်အပြစ်မတင်ပါဘူး။ဘာလို့ဆိုတော့ကျွန်တော်တို့ဒီနှစ်ပေါင်း80ကျော်တော့ကျွန်တော်တို့အတိတ်သမိုင်းခါတီးရဲ့အတိတ်သမိုင်းကနေရုံထွက်ရတဲ့အတွက်ဒီလိုအနေထားမျိုးမှာတော့ကျွန်တော်ကပြဿနာပေါင်းစုံရင်ဆိုင်ရတယ်နော်ပြည်သူလူထုအနေနဲ့လည်းအခက်အခဲပေါင်းစုံရင်ဆိုင်ရတယ်။သို့တော့ကျွန်တော်ပြောနိုင်တာဒီပြည်သူလူထုဒီနိုင်ငံရေးကိုစိတ်ကုန်မသွားဘူး။ ဒီပြည်သူလူထုရဲ့စိတ်ဝင်စားမှုထောက်ခံမှုအင်အားသည်ကျွန်တော်တို့တိုင်းပြည်အတွက်တကယ်အင်အားတရဖြစ်မယ်လို့ကျွန်တော်တို့အနေနဲ့တော့ခိုင်ခိုင်မာမာယုံကြည်ပါတယ
်။ကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့လူပေါင်းတစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောနဲ့ပြည်သူပါတီဒုတိယခေါင်းဆောင်ဦးရဲနိုင်အောင်တို့နဲ့တွေ့ဆုံမြင်မြန်ခအပြည့်အစုံကိုအပတ်စဉ်စနေနေ့ TV မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါရဲ့ရှင်။